တမနာဦးသိန်းစိန်ဟာဒီကနေ့တနင်္လာနေ့မှာဥရောပနိုင်ငံလေးစီကိုခီးစတင်ထွက်ခွာသွားပြီဖြစ်တဲ့ကြောင်းမြန်မာအစိုးရရဲ့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ခီးစဉ်တွင်တမနာဦးသိန်းစိန်ဟာဥရောပတမကရဲ့ထိတ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်တချင်ကမြန်မာနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကျဲခဲ့တဲ့နိုင်ငံဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဟာအရင်ဆုံးနော်ဝေနိုင်ငံကိုတွားရောက်မှဖြစ်ပြီးအဲ့ဒီနောက်ဖင်လန်၊ဩစတြေးလျ၊ဘယ်လ်ဂျီယံနဲ့အီတလီနိုင်ငံတွေကိုခရီးဆက်မှဖြစ်တယ်လို့မြန်မာအစိုးရရဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာ2013ခုနှစ်အတွင်းဦးသိန်းစိန်ရဲ့ပထမဦးဆုံးပြည်ပခရီးစဉ်လည်းဖြစ်ပါတယ်။အခုခရီးစဉ်တွင်ဦးသိန်းစိန်အနေနဲ့ဆွေးနွေးပြောဆိုဖို့မျှော်လင့်ရတဲ့အကြောင်းအရာတွေကတော့စီးပွားရေးပိတ်ဆို့အရေးယူတဲ့ကိစ္စနိုင်ငံဖွံ့ဖြိုးရေးအထောက်အကူဆိုင်ရာကိစ္စမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေမှုနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနိုင်ငံတွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ငြိမ်းချမ်းရေးညှိနှိုင်းဖြည့်ရှင်းလှုပ်ဆောင်မှုတွေဖြစ်ပါလိမ့်မယ်။တမရဦးသိန်းစိန်ရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်မှုတွေအပေါ်တုံ့ပြန်တဲ့အနေနဲ့ဥရောပတမကဟာမြန်မာနိုင်ငံကိုလက်လက်ရောင်းချမှုပိတ်ပင်တားဆီးထားတဲ့အချက်ကလွဲလို့ကြံတဲ့ပိတ်ဆို့ရေးယူမှုအလုံးကိုပြီးခဲ့တဲ့ AB လပိုင်းကစပြီးတော့ဆိုင်းငံ့ပြီးခဲ့ပါတယ်။တချိန်တည်းမှာပဲအမေရိကန်အစိုးရကလည်းမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးပါတဲ့ကုန်သွယ်မှုနဲ့ယင်းနှိမ့်မြုံနှံမှုဆိုင်းရအရေးယူပိတ်ဆို့ထားမှုတွေကိုပယ်ဖျက်မှုတွေပြုလုပ်ပေးခဲ့ပါတယ်။သမ္မတဦးသိန်းစိန်ဟာမြန်မာနိုင်ငံကိုမတ်လ၈ရက်နေ့မှာပြန်လည်ရောက်ရှိမှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။